တရားမဝင် online casino လောင်းကစားလုပ်ငန်းလုပ်သူအဖြစ်နိုင်ငံတကာမှာဖန်ဝရံထုတ်ခံထားရတဲ့တရုတ်စီးပွားရေးသမားတဦးကိုဘန်ကောက်မြို့မှာဖမ်းဆီးလိုက်ကြောင်းထိုင်းရဲတပ်ဖွဲ့ကစနေနေ့မှာအတည်ပြုပါတယ်အသက်40အရွယ်တရုတ်စီးပွားရေးသမားချူကျွာဂျန်းကိုတော့2012ခုနှစ်ကတည်းကတရုတ်အာဏာပိုင်တွေအလိုရှိသူအဖြစ်ကြေညာထားတယ်လို့တရုတ်မီဒီယာတွေကရေးပါတယ်သူဟာမြန်မာနိုင်ငံကရင်ပြည်နယ်ရွှေကုတ်ကိုနဲ့ကမ္ဘောဒီးယားနိုင်ငံတို့မှာအေယာမစီမံကိန်းကြီးတွေလောင်းကစားလုပ်ငန်းတွေလုပ်ခဲ့သူအဖြစ်နဲ့ရောဖိလစ်ပိုင်နိုင်ငံကထီလုပ်ငန်းနဲ့ဆက်သွယ်သူဆက်နွယ်ပတ်သက်သူအဖြစ်နဲ့ပါဒေတာရင်းမီဒီယာတွေကရေးပါတယ်ဗိုလ်ဒူးနေညမှာထိုင်းလူဝင်မှုကြီးကြပ်ရေးကဖမ်းဆီးခဲ့ပြီးတဲ့နောက်ပြည်ဝင်ခွင့်ဗီဇာကိုပယ်ဖျက်လိုက်ပြီးတရုတ်နိုင်ငံကိုလွှဲပြောင်းပေးရေးတောင်းခံချက်ကိုစောင့်ဆိုင်းနေကြောင်းလည်းထိုင်းရဲကပြောပါတယ်နိုင်ငံတကာရဲတပ်ဖွဲ့အင်တာပိုရဲ့2021မေလကထုတ်ပြန်တဲ့အနီရောင်အဆင့်သတိပေးချက်မှာကာစီနိုလောင်းကစားလုပ်ငန်းလုပ်မှုနဲ့တရုတ်နိုင်ငံကအလိုရှိကြောင်းဖော်ပြထားပါတယ်2018ကနေ2022အတွင်းရာဇဝတ်ဂိုင်းတစ်ခုကိုဥဆောင်ပြီးအွန်လိုင်းလောင်းကစားလုပ်ငန်းတွေကိုတရားမဝင်လုပ်ကင်ခဲ့သလိုဒေါ်လာ22တန်းကျော်နိုင်ငံရဲ့ချားကိုလွှဲပြောင်းခဲ့ကြောင်းအင်တာပိုရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ